တော်ရရှိများရှင်မြန်မာနိုင်ငံကိုနိုဝင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိလာရောက်လေ့လာခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာပင်နေရိုဟာအမေရိကန်နိုင်ငံဘရောင်းတက္ကသိုလ်မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သူတွေ့ရှိခဲ့တဲ့အချက်တွေကိုရှင်းလင်းပြောကြားခဲ့ပါသည်။ဒီဆွေးနွေးပွဲဟာ2နာရီနီးပါးကြာမြင့်ခဲ့ပြီးတော့သူ့ရဲ့ဟောပြောပွဲကိုတက်ရောက်ကြသူတွေရဲ့မိကွန်းတွေကိုလည်းဖြေကြားသွားခဲ့ပါသည်ရှင်။ဒီဆွေးနွေးပွဲမှာသူအထူးပြုပြီးပြောဆိုသွားတာကတော့
In a world where you have so many priorities, Afghanistan, Iraq, Iran, Myanmar is not a first priority. It became a priority because of the marches and
နိုင်ငံတကာမှာ Iraq, Iran, Afghanistan စတဲ့ရှေ့ရန်တင်ရမယ်အရေးကြီးကိစ္စတွေရှိနေတဲ့အတွက်မြန်မာနိုင်ငံအရေးဟာဘယ်တော့မှရှေ့ရန်ကိုရောက်မလာခဲ့တဲ့အကြောင်းဒါပေမဲ့ပြီးခဲ့တဲ့ငင်းချမ်းစွာချီတက်ဆန္ဒပြမှုတွေကြောင့်မြန်မာနိုင်ငံအရေးဟာကုလသမဂ္ဂမှာရှေ့ရန်တင်အရေးထားရမယ်ကိစ္စတရက်ဖြစ်လာတဲ့အကြောင်းပြောသွားပါရစ်။အခုနိုင်ငံတကာကဒီကိစ္စတွေကိုတွင်တွင်ပြောပြီးတော့မြန်မာအရေးကိုဝင်မလုပ်လို့မဖြစ်တော့တဲ့အကြောင်းမစ္စတာပင်နေရိုကပြောသွားပါရစ်။နိုင်ငံတကာဟာအခြေခံလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသဖို့လိုလာပြီးဖြစ်တဲ့အကြောင်းနဲ့ဒီလိုပဲနေရင်တော့ငင်းချမ်းစွာချီတဲ့ဆန္ဒထုတ်ဖော်ပြသခဲ့ကြတဲ့မြန်မာပြည်သူတွေကိုနိုင်ငံတကာကအကြွေးတင်တယ်လို့ဖြစ်နေပါလိမ့်မယ်လို့ဆိုပါလေ။ဒါကြောင့်အပြောနေနေအလုပ်များများနဲ့တုံ့ပြန်မှုလိုပါတယ်လို့ပြောသွားပါလေ။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တကယ်ဖြစ်ပေါ်နေတဲ့အခြေအနေကိုလူသိထင်ရှားလုပ်ဖို့လိုအပ်နေတယ်လို့ပဲ။တန်ကင်းတမန်ကင်းနဲ့တူတူတိတ်တိတ်လုပ်ဖို့အပိုင်းကလည်းအရေးကြီးတယ်လို့မစ္စတာပင်နေရိုကပြောပါလေ။ဒီအချက်နှစ်ခုကိုပေါင်းဆက်ပြီးလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်ရှင်။အရေးကြီးဆုံးအနေနဲ့မစ္စတာပင်နေရိုထောက်ပြသွားတာကတော့သက်ဆိုင်ရာနိုင်ငံတွေရဲ့အာရုံစိုက်မှုဟာတိုတောင်းလေရှိတဲ့အတွက်မြန်မာနိုင်ငံကချီတက်ဆန္ဒပြမှုတွေကိုမကြခင်မိလျော့သွားမှာကိုသူစိုးရိမ်တဲ့အကြောင်းနဲ့
My fear is that all the scenes of this marches, these demonstrations will forgotten.
မြန်မာပြည်တွင်းမှာပြုပြင်ပြောင်းလဲရေးတွေဖြစ်ဖို့အတွက်အခွင့်အလမ်းတွေဆုံးရှုံးသွားမှာကိုစိုးရိမ်တဲ့အကြောင်းဒီအခွင့်အရေးကိုအသုံးချဖို့ဟာအင်မတန်အရေးကြီးတဲ့အကြောင်းကိုမစ္စတာပင်နေရိုကအထူးပြုပြီးပြောဆိုသွားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောဆိုရမှာတော့
With the notion that there is not a single basic freedom in the country.is a lot of
မြန်မာနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးလွတ်လပ်ခွင့်ဆိုတာဘာတခုမှမရှိတဲ့အကြောင်းကိုမစ္စတာပင်နေရိုကပြောပါလေမြန်မာပြည်သူတွေဟာရဲရင်စွာနဲ့ပဲသူတို့ရဲ့ဆန္ဒကိုပြသခဲ့ကြပါပြီဒါကြောင့်ဒီအခွင့်အရေးကိုလက်မလွတ်ခင်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပံ့ပိုးကူညီမှုတွေနဲ့အပြောင်းအလဲတခုလုပ်ဖို့အရေးကြီးလာတဲ့အကြောင်းကိုမစ္စတာပင်နေရိုကအလေးပေးပြောကြားသွားပါလေမစ္စတာပင်နေရိုရဲ့တင်ပြချက်အပြီးမှာတော့တယောက်သူတွေကမိကုန်းတွေကိုမေးခဲ့ကြပါလေဒီထဲကမိကုန်းတစ်ခုကတော့အာနာပိုင်းအဖွဲ့တွေကအခုလိုတန်ဃာတော်ရီနဲ့ဆန္ဒပြသူတွေပေါ်အကြမ်းဖက်နှိပ်ကွပ်တဲ့လုပ်ရအပေါ်မှာဆန့်ကျင်ကန့်ကွက်တာကိုတွေ့ခဲ့ရပါသလားလို့မေးမြန်းပါလေမစ္စတာပင်နေရိုက
Some people in the government was were not very comfortable
လူလူနဲ့တန်ဃာကိုအကြမ်းဖက်တဲ့လုပ်ရအပေါ်မှာအစိုးရအဖွဲ့တွေကတချို့သူတွေကတော့အတော့ကိုစိတ်မသက်မသာဖြစ်ကြတာသတိထားမိပါလေ။ဒါပေမဲ့အခုအချိန်ထိတော့အာဏာပိုင်အဖွဲ့တွေကဆန့်ကျင်ကန့်ကွက်တာကိုမတွေ့ခဲ့ရတဲ့အကြောင်းနဲ့တကယ်လို့ရှိခဲ့ရင်လေဒါကိုထင်ထင်ရှားရှားမြင်ရမှာမဟုတ်ဘူးလို့ပြောသွားပါလေ။အခုလက်ရှိမှာမြန်မာနိုင်ငံထဲကတန်ဃာတော်တွေဘယ်ကိုရောက်နေပါသလဲဆိုတဲ့မေးခွန်းကိုမစ္စတာပင်နေရိုကဖြေကြားရမှာတော့
Question Where are the monks?
Where are the monks? They are in Kashmir. That's a good question.
ဒီမိကုန်းကတော့အင်မတန်အရေးကြီးတဲ့မိကုန်းဖြစ်ပါတယ်။ကျွန်တော်မြင်ခဲ့ရတာကတော့တချို့ဖုန်းတော်ကြီးเจ้าတွေကိုပိတ်ထားတာကိုတွေ့ခဲ့ရပါတယ်။တန်ဃာ63မှာပါတဲ့အဖွဲ့နဲ့တွေ့ခဲ့ရပြီးတော့သူတို့ကိုဖုန်းကြီးเจ้าတစ်เจ้าကနေနောက်တစ်เจ้าကိုအရွှေ့ခံရတာကိုလည်းတွေ့ခဲ့ရပါတယ်။ဒီထဲကတန်ဃာ72ပါးနဲ့စကားပြောဆိုခွင့်ရခဲ့ပါတယ်။တန်ဃာတော်တွေကိုဖမ်းဆီးထားတာမရှိဘူးလို့အစိုးရအာဏာပိုင်တွေကပြောပေမဲ့ကျွန်တော်ကိုတခြားသတင်းပေးသူတွေပြောတာကတော့တမျိုးပါ။ဒါပေမဲ့သူမြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာအကျဉ်းသား9ဦးနဲ့တန်ဃာ12ပါးကိုတွေ့ဆုံမေးမြန်းချိန်ကလွဲလို့သူ့ကိုမြန်မာအာဏာပိုင်တွေကအမဲဆောင်ချက်လိုက်ပါနေတဲ့အတွက်သူရရှိထားတဲ့အချက်တွေမှန်မှန်စုံစမ်းခွင့်မရရှိခဲ့တဲ့အကြောင်းနဲ့လွတ်လွတ်လပ်လပ်လှုပ်ရှားသွားလာခွင့်လုံးဝမရရှိခဲ့ဘူးလို့မစ္စတာပင်နေရိုကပြောသွားပါတယ်။မြန်မာနိုင်ငံအပေါ်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုနဲ့ပတ်သက်ပြီးမေးမြန်းရမှာတော့မစ္စတာပင်နေရိုက မြမအရေးကိစ္စအလုံးကိုတရုတ်နိုင်ငံကလုံးဝအုတ်တုံချုပ်ကင်နိုင်နေဆိုတာကိုတော့သူလက်မခံတဲ့အကြောင်းနဲ့ဒါဟာမဖြစ်နိုင်တဲ့အကြောင်းကိုပြန်လည်ဖြေကြားပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုတွေးခွင့်ရဖို့သူ့အနေနဲ့တောင်းဆိုခဲ့ပေမဲ့အာဏာပိုင်တွေကညှင်းဆုပ်ခဲ့ပုံကိုလည်းအခုလိုပြောပြပါတယ်။
I asked to meet the General Secretary of the NLD, the National League for Democracy, but the government said not this time.
ဒီတစ်ချိန်မှာတော့တွေ့ခွင့်မပေးနိုင်ပါဘူး။နောက်တစ်ချိန်လာမှပဲတွေ့ပါလို့သူ့ကိုပြန်ပြောခဲ့ပါတယ်။ဒါဟာတနည်းအားဖြင့်တော့လေကောင်းတယ်လို့ယူဆရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်ကိုနောက်တစ်ချိန်ထပ်ပြီးလာခွင့်ပေးမယ်ဆိုတဲ့သဘောတက်ရောက်နေလို့ပါပဲလို့ Mr. Pinero ကပြောပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့ Mr. Pinero ရဲ့သုံးသပ်ချက်ကိုပြောပြရမှာတော့
The proof are the manifestations of the march. The march and demonstrations are clear indication that society is alive.
ဆန္ဒပြပွဲနဲ့ဆန္ဒပြပွဲတွေကဘာကိုပြဆိုနေတယ်လဲဆိုတော့မြန်မာနိုင်ငံရဲ့လူမှုရေးဘဝတွေဟာရှင်သန်နေတယ်ဆိုတာကိုပြသလိုက်တာပါပဲ။ဒါဟာအင်မတန်အရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ Mr. Pinero ကမြန်မာနိုင်ငံကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့သုံးသပ်ချက်ကိုပြောဆိုသွားပါလိမ့်မယ်။